တော်ရရှင်တွေမင်္ဂလာပါခင်ဗျာမြန်မာနိုင်ငံနှံ့က RFA တော်ရရှင်တွေပေးပို့လိုက်တဲ့စာနဲ့ရင်ဖွင့်တန်းတွေတင်ပြရမယ့်အလှည့်ရောက်လာပြန်ပါပြီဒီတစ်ပတ်မှာတော့ AR တိုင်းဝါခင်မမြို့နယ်ကျုံကဝရွာမှာပုဂ္ဂလိကအင်းလုပ်ငန်းရှင်တွေကြောင့်တဘောပတ်ဝန်းကျင်ထိခိုက်နေတဲ့အကြောင်းဒေသခံတယောက်ပြောပြတာကိုအရင်ဆုံးဖွင့်ပြပါရစေ
AR တိုင်းဒေသကြီးရောင်းမြခရိုင်ဝါခမမြို့နယ်ဒီလိုဒီကအတွင်းကကျုံကဝကြီးရကျုံကဝအင်းကြောင်းလုပ်ငန်းရှင်အုပ်ဒီမှာနှစ်ဦးပေါ့ခင်ဗျာအင်းလုပ်ငန်းရှင်များနေပြီးတော့အင်းရဲ့ငါ့ကိုကောင်းဖို့အတွက်ဒီဆုဆဲဆက်ကြီးတင်တဲ့ဟိုဆုပြီးတော့ချောင်းယူတဲ့ဟိုရွှေနောက်ကြီးတွေတို့ကမောင်းချလိုက်တဲ့ခါကျတော့အဲ့မှာကြီးတဲ့အာညင်းညောင်းနေခင်ဗျာကွင်းထဲကိုတစ်ဆင့်ပြီးတစ်ဆင့်တို့ကိုထုတ်လို့တော့ရတာပေါ့ဒါပေမဲ့အဲ့လိုတို့မလုပ်ဘူးညတို့အဲ့ဒီမောင်းချလိုက်တဲ့ကြီးတို့ကြီးညင်းနေဟိုကချောင်းမကြီးကမြို့မြင့်တကတက်လာတဲ့ကြီးနဲ့ရောတဲ့ခါကျတော့ရောပကြလို့လည်းကြီးကမကောင်းအဲ့ဒီမကောင်းတဲ့ကြီးတဲ့အနံ့လည်းမကောင်းဘူးအယောင်လည်းမကောင်းဘူးရာအကုန်လုံးဆိုးတာပေါ့ချောင်းနေနောက်နေတအားကောနေတယ်အရင်ရှိမှဟိုကျင်းလေးတွေနဲ့ပဲဟိုတူလာတဲ့ကြီးကံလေးတွေကိုပဲရောက်ကုန်တယ်အဲ့ဒီကြီးကိုပဲတုံးနေရတယ်လေဒီဘက်လုံးကတော့ဒီကြီးတို့ကြီးမြို့ကိုပဲတောက်တုံးနေရတာပေါ့ကျောင်းမကြီးအတွက်ထိခိုက်မဲ့သဘောရှိတာပေါ့ကျွန်တော်တို့ကြီးရောအုပ်ချုပ်ရေးမှူးကိုတိုင်တယ်မြို့နယ်သူတွေအုပ်ချုပ်ရေးမှူးကိုတိုင်တယ်ဝါကမြို့နယ်ကငါလုံငန်းဦးကြီးကိုတိုင်တယ်ခရိုင်ဦးကြီးတိုင်တယ်တိုင်လုံငန်းဦးကြီးကိုတိုင်တယ်အခုချိန်ထိတူတရားအောင်မှလာပြီးတော့ရှင်းရှင်းပြတာတို့ဟန်တာပြတာတို့မလုပ်ပြီးခင်ဗျအ
ဲ့ဒီအရာတိုင်းမှာပဲဖျားပုံခရိုင်ကျုံကနုံးဘက်မှာပေါ်ပေါက်နေတဲ့လယ်ယာမြေပြဿနာတစ်ခုအကြောင်းကာယကံရှင်ကိုယ်တိုင်ပြောပြတာကိုလည်းတင်ပြပါမယ
်ဆပ်ပုံမြို့နယ်ကျုံရင်းအပိုင်းပေါ့နော်ကျုံတွင်းစိုက်ကွင်းကွင်းအမ961ကျွန်တော်အမှုဆိုင်နေကြရတဲ့လယ်မြေက900မပြည့်ပြီပေါ့ကျုံရင်းစိုက်ပြူရစိုက်ပြူပြီးစီးပါယူဆိုပြီးတော့တင်းထွန်ရပြီးတင်းကျဲပဲ့နေတယ်2016 2019ဘာနာကြီးနှစ်စိုက်ပြူရပြီးတော့စိုက်ပြူနိုင်တော့ဧရိယာ1900ဧကာအစိုက်ပြူပြီးစီးပြီးဖြစ်ပါကြောင်းစိုက်ကွင်းမှုဝဲနိုင်ဥရိယာကြီးကျုံရင်းစိုက်ကွင်းစိုက်ပြူရေးဌာနဖြတ်ပုံမြို့သူတို့ပို့ထားတဲ့နေရာကညွန်ကြားရေးမှုကော်ပိုရာတီစိုက်ပြူရေးဌာနဥရိဌာနနေပြီးတော့တိုင်းဦးစည်းမှုစိုက်ပျိုးရေးဦးစည်းဌာနပသိမ်မြို့ခရိုင်ဦးစည်းမှုစိုက်ပျိုးရေးဦးစည်းဌာနဖြတ်ပုံမြို့ဆိုပြီးတင်ထားတယ်ခင်ဗျာကျွန်တော်က92ခုနှစ်အထိဓမေဦးကြအဲ့ဒီလဲမှာပဲကျွန်တော်လှုပ်လာတာဘသူနဲ့မှစိုက်ကွင်းနဲ့လည်းအတူတူဘာမှမလုပ်ခဲ့ဘူးကျုံတွင်ကချပေးတယ်လဲကွန်ပြေစာနဲ့အထောက်အထားရှိတယ်သိန်းစင်ခါကဥက္ကရာအထောက်အထားလည်းကျွန်တော်လှုပ်ကြောင်းလက်မှတ်တွေရှိတယ်ခင်ဗျာဒီဥက္ကရာကိုမပေးကျင်တော့လိန်လေပြီးတော့ဒီစာနဲ့ကျွန်တော်လုတ်တာနဲ့ကွဲလွဲနေတယ်အခုတည်းကလုတ်ပိုင်ခွင့်မရသေးဘူးခင
်ဗျာရန်ကုန်တိုင်းကြောက်တန်းမြို့နယ်မှာပုဂ္ဂလိကကုမ္ပဏီကသူတို့လုပ်ငန်းအတွက်လိုအပ်တဲ့လယ်တွေကိုဝယ်လိုက်တယ်လို့အဲ့ဒီကလူတွေကိုလည်းတခြားနေရာမှာမြေတွေဝယ်ပြီးအိမ်သက်တွေစောက်နေရာခြားသားရေးလုပ်တဲ့အခါမှာအမှန်တကယ်ကုန်ကြငွေထက်အစာပေါင်းများစွာအစိုးရစီမှတင်ပြတောင်းခံထားတဲ့အကြောင်းဒေသခံတယောက်ကအခုလိုပြောပြပါတယ်
ဒီဒီဘောက်ကရွာကိုဝေးမကုန်ဘူးသူတို့ကတော့စိတ်ကံတကားစောင့်မယ်လေယာသုံးပစ္စည်းပစ္စည်းအားလုံးကိုထုတ်ကုန်တွင်းကုန်သူတို့လုပ်တယ်2013လောက်ကနေလေဧကဝယ်လိုက်တာတဧကကို120နဲ့28ဧကနဲ့ဓသမ90ဒေသခံကိုယ်စားလှယ်တွေလည်းပါတယ်ဒီလေယာကြီးဝယ်တဲ့ထဲမှာဝယ်လိုက်ပြီးတော့အခုကျွန်တော်တို့ရရောက်ကြောက်တမ်းမြို့နယ်ညိုင်းသားရ26 2015ဒီဘောက်ကနေပြီးတော့ဒီတမန်ဦးကိုကြောင်းရွှေ့လာတယ်အခုဆိုတော့တစ်နှစ်ကျော်ကျော်လောက်ကျွန်တော်ဖြစ်သွားပြီ။ကြောင်းရွှေ့လာတဲ့အချိန်ခါမှာတဦးချင်းစီလက်မှတ်ထိုးလိုက်ရတဲ့အထဲမှာမြေခွက်ဆိုမြေခွက်တန်ဖိုးဘလောက်အိမ်ဆိုအိမ်တန်ဖိုးဘလောက်အဲ့လိုအနှုံးသားတွေမပြဘဲနဲ့ပြည်40ပြည်50မြေခွက်တစ်ခွက်ပြင်အောင်ရင်တစ်လုံးရေတုံခင်းနောက်ပြီးတော့အိမ်သာပါမယ်ခြံစည်းရိုးပါမယ်အဲ့ဒါကိုသဘောတူလားသဘောတူရင်လက်မှတ်ထိုးဆိုတော့ကျွန်တော်တို့ကထိုးလိုက်ထိုးလိုက်လဲပြီးလဲပြီးရောကျွန်တော်ကမဖြစ်မနေဒီစာချုပ်စာတမ်းနေတောင်းမယ်ဆိုပြီးတော့တောင်းလိုက်တဲ့အချိန်ခါမှာစာချုပ်ထဲမှာလေယာမြေတဧကကိုပုံဝယ်တဲ့အနှုံးသား120နဲ့ဒီ120အနှုံးသားနဲ့လေတဧကကို25ခွက်ထွက်တယ်ဆိုရင်ခုနှစ်ပင်းကျော်ကျော်ဒီပတ်ဝန်းကျင်လောက်ပဲကြားတယ်ပို့ဆောင်ရေးဝန်ကြီးဦးတန်းစင်ဝန်ကြီးကိုယ်တိုင်ဖြေကြားထားတဲ့စာချုပ်လဲကျွန်တော်ချိန်မှရှိတယ်တိန်အောင်ရင်းစီကို366သိန်း8000ပုံကြခံပြီးတော့သူတို့ရွှေပြောင်းပေးထားပါတယ်ဆိုပြီးတော့အဲ့စာချုပ်တွေလဲကျွန်တော်လက်ထဲမှာရှိတယ်ခုကြတော့သူတို့ဒီငွေနှုံးသားတွေတင်ပြီးတော့ထွက်လာတဲ့အချိန်ကဒီစာရွက်စာတမ်းနေတယ်ဒီမြေခွက်တစ်ခွက်ရဲ့တန်ဖိုးဒီသိန်း100ဆိုပြီးတော့သူကထွက်လာသိန်း90ကျော်တင်ပြီးတော့လှုပ်လိုက်တာပုံမှန်ရလှုပ်တာလားဘယ်သူကလှုပ်တာလဲဒါဒီဟိုဌာနဆိုင်ရာအနေနဲ့ပြန်လဲစီစစ်ပြီးတော့စည်ရင်းကိန်းနာမှမှပုတ်ပြီးပါလို့ကျွန်တော်တို့ကတောင်းဆိုတာအခုတည်းဌာနဆိုင်ရာအနေလာပြီးတော့ကျွန်တော်တို့ကိုမေးမြန်းရင်းဖြည့်ဆင်းရင်းပြန်လဲဖြည့်ဆင်းရင်းလုံးလုံးမအောင်မရှိတာ
မွန်ပြည်နယ်တထုံမြို့နယ်ကကြောင်လင်ကွေးဆိုတဲ့ရွာမှာစစ်မှုထမ်းအောင်တယောက်နဲ့စိန်မှုတို့အမှုခင်းဖြစ်နေတာကိုလည်းအခုလိုကြားလိုက်ရပါတယ်
။ကျွန်တော်မွန်ပြည်နယ်ထုံမြို့နယ်ဈေးမတွဲအခက်ကျောင်းမင်းကွေးမှာနေတယ်။ ကျွန်တော်တို့ကအခုလူတန်းဟောင်းတရားပေါ့နော်အငိမ့်စားတရားကျမအမျိုးသားလည်းငါမကြမျက်စိရလည်းမဟုတ်ကျမအမျိုးသားခံနေကိုကြောင်လင်ခွေးရစိန်မှုတစ်ပင်တွေကိုခုတ်တယ်ချင်းတို့ဘာလို့လောက်တော့ပြီးတော့လည်းရောင်းစားတာပေါ့အဲ့လိုမျိုးလုပ်တယ်ဈေးမတွေ့ဥက္ကဋ္ဌကိုသွားတိုင်းတော့လည်းဖြေရှင်းပေးခြင်းမရှိဘူးရဲတွေလည်းကျမပတ်တိုင်းနဲ့ရဲတွေလည်းဘာမှမလုပ်ပေးဘူးကျမတို့ကဒီနယ်ဝန်ကြီးချုပ်ထိတိုင်စားတဲ့တင်နဲ့တင်တော့အခါလဲဒီနယ်ဝန်ကြီးချုပ်ကလည်းနေပြီးတော့အောက်ထိပ်မှာတဲ့ပြန်လဲစစ်ပေးပါဆိုပြီးတော့ပြန်ပြီးတော့ညွန်ကြားလိုက်တယ်ညွန်ကြားလိုက်တဲ့အချိန်မှာလဲခေါ်ယူပြီးတော့တာမေးမြန်းတာပဲရှိခဲ့မလုပ်ပေးဘူးကျမတို့စင်စင်90ကိုရောင်းပြီးတော့ဘုံမှုကျော်ထုံးလင်ရဲ့ခြံဝယ်လိုက်တယ်ပေါ့နော်ဒီမှာမျိုးသားလောက်ထားတဲ့ပြေစာအမှတ်၄ရဲ့အခုလက်ရှိနေတဲ့ငားဧကန်းနဲ့ကတ္တမ90လဲသူတို့လာပြီးတော့အခုသူ့ကျော်ပြီးတော့ဝင်လောက်တယ်အဲ့ဒါလဲဥက္ကဋ္ဌကိုသွားတိုင်းနေသူကလိန်နေပြီးတော့ကျိုးစီးပွားဖြတ်စီးမှုဆိုပြီးတော့ကျမတို့တရားစွဲဟားတယ်အဲ့လိုမျိုးလောက်ဖြစ်နေတယ
်အဲ့ဒီမွန်ပြည်နယ်တထုံမြို့နယ်မှာပဲတစ်ဆက်ထောင်ပြီးလုပ်ကင်စားတော့နေတဲ့စစ်မှုထမ်းဟောင်းတယောက်ကသူကြုံတွေ့ရတဲ့အခက်အခဲကိုအခုလိုပြောပြပါတယ
်ကျွန်တော်ကနေပြီးတော့တက်မတော်လေးနောက်နောက်ကြောက်ခုနှစ်မှာအနေစားယူပြီးတော့2008ခုနှစ်မှာတထုံမြို့နယ်မြေလီကုန်းပြည်ရွာမှာတောင်းရှိနေထိုင်ခဲ့ပါတယ်အဲ့ဒီမှာကျွန်တော်ရဲ့အသက်ပညာကိုပြီပို့ပြီးတော့ကျွန်တော်မိသားစုစားဝတ်နေရတဲ့ကျွန်တော်တစ်ဆက်လေးတစ်ခုထောင်ခဲ့ပါတယ်အဲ့တစ်ဆက်လေးထောင်တဲ့အချိန်မှာဒီနယ်တာဝန်ကတော့ရဲထုံးကနေပြီးတော့ဒီစက်လိုက်ချင်းရှောက်ရမယ်ဆိုပြီးဒါပြောတဲ့အချိန်မှာကျွန်တော်ကလိုင်စင်ရှောက်ဖို့သူ့ကိုငွေ3သိန်းနဲ့တောင်းချက်ပေးလိုက်ပါတယ်။အဲဒီအချိန်မှာသူတို့ရှောက်ပေးလာတဲ့လိုင်စင်ဟာသမှုအသေးစားလိုင်စင်ဖြစ်ပြီးတော့ကျွန်တော်လုပ်ငန်းနဲ့လိုင်စင်နဲ့မကိုက်ကြည့်ဘူးဖြစ်ပါတယ်။ကျွန်တော ကလည်းဒီလိုင်စင်ကိုလုပ်ငန်းနဲ့ညီအောင်ပြန်လုပ်ပေးပါလို့ကျွန်တော်ပြန်ပြောတဲ့အခါမှာသူတို့ကကျွန်တော်ကိုရပါတယ်လို့ပြောပါတယ်။သူတို့အချိန်ချင်းပြန်ပြောလို့မလုပ်ပေးခဲ့တဲ့အတွက်ဒီကနိုင်ငံတော်အစိုးရပြစ်လက်ထက်မှာကျွန်တော်ကနေပြီးတော့နိုင်ငံတော်တမန်ကြီးကိုလိမ့်မှုပြီးတော့တက်ဆိုင်ရာတမန်တော်ဆိုရင်ဒိန်းဒိန်းနဲ့ပြတော်ရဝင်ကြီးနောက်တော့ဒီနယ်ဝင်ကြီးချုပ်ကိုလည်းမိတ်တူပေးပါတယ်ဒီနယ်ပြတော်ရဝင်ကြီးတွေကိုလည်းမိတ်တူပေးပြီးတော့ကျွန်တော်ပြတော်ဥပဒေစင်းစင်းစည်းကနဲ့ညီတဲ့ license ကိုလုတ်ပိုင်ခွင့်လျှောက်ခဲ့ပါတယ်သို့တော်လည်းအဲဒီလိုလျှောက်ထားတဲ့အချိန်မှာအခြားပြစ်ဆက်တွေမဖမ်းမဲနဲ့ကျွန်တော်ပြစ်ဆက်ကိုလာဖမ်းသွားပါတယ်ဒီမှုထောက်လခန့်ကြောင်တရားစွဲပြီးတော့မှကျွန်တော်ကိုဒဏ်ငွေ3000ဆိုပြီးအမိန့်ချခဲ့ပါတယ်တထုံမျိုးနယ်မှာကျွန်တော်လူလိုက်စင်မျိုးနဲ့ဆက်ပေါင်း30လောက်ရှိပါတယ်အဲ့ဒီပြစ်ဆက်တွေကိုတော့မဖမ်းဘူးတက်ဆိုင်ယူပြီးပြန်လာတယ်တထုံမျိုးနဲ့ကတထုံလုပ်ရေးနေမည်မဟုတ်လို့လိုက်စင်ပေးလို့မရပါဘူးလို့တောအုပ်ကြီးကဘယ်လိုပင်ပြောတော့လဲအခုတထုံမျိုးနဲ့ကလိုက်စင်အကြီးကိုထုတ်ပေးတရားလို့ပဲတွေ့နေရပါတယ
်ဒီတစ်ပတ်သောရရှင်ပေးစာခန္ဓာကိုဒီစာနဲ့ပဲနှုတ်ဆက်ပြရစေအခုလို့သောရရှင်တွေကြုံတွေ့ရတဲ့ကိုပတ်ဝန်းကျင်ကိုလူဖွဲ့စည်းကအခြေအနေတွေစာရေးသားပေးဖို့မယ်ဆိုရင် BURMESEBarmis@rfa.org ဆိုတဲ့အီးမေးလ်ကိုပေးဖို့ရင်အမြန်ဆုံးရောက်ပါတယ်။သောရရှင်တွေဘေးရန်ကင်းပြီးငြိမ်းချမ်းကြပါစေခင်ဗျာ။